လက်ရှိကျင့်သုံးနေတဲ့2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်နိုင်ရေးအတွက်လွှတ်တော်ကဖွဲ့စည်းထားတဲ့2008ခုနှစ်ဖွဲ့စည်းပုံလေ့လာစီစစ်သုံးသပ်ရေးကော်မတီဟာပထမဆုံးအကြိမ်အဖြစ်နဲ့ဆွေးနွေးမှုတွေစတင်တော့မှာပါလွှတ်တော်ကိုယ်စားလှယ်တွေကိုအချိုးကျရွေးချယ်စုစည်းထားတဲ့109ဦးပါဒီကော်မတီဟာအခြေခံဥပဒေပြင်ဆင်ရေးအတွက်ဘယ်ချက်တွေကိုလေ့လာကြမလဲဆိုတာနဲ့နောက်ကော်မတီဝင်တွေရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုစပြီးဆွေးနွေးကြမှာလည်းဖြစ်ပါတယ်2015ရွေးကောက်ပွဲအမီအခြေခံဥပဒေပြင်ဆင်နိုင်ရေးအခြေအနေတွေနဲ့ပတ်သက်လို့မတ်တင်ဂီထိုက်ကကော်မတီဝင်တွေနဲ့ဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ်ရှင
်ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့အဖွဲ့ဝင်109ဦးပါ2008ခုနှစ်ဖွဲ့စည်းပုံလေ့လာစစ်စစ်သုံးသပ်ရေးကော်မတီဟာမနေ့ပြန်တောက်ကြနေမှာပထမဆုံးအကြိမ်အဖြစ်အစည်းအဝေးစတင်တော့မှာဖြစ်ပါတယ်အခြေခံဥပဒေကိုပြင်ဆင်နိုင်ရေးလွှတ်တော်ရဲ့ပထမဆုံးအဆင့်အဖြစ်နဲ့2008ခုနှစ်အခြေခံဥပဒေပါဘယ်အချက်တွေကိုစပြီးလေ့လာကြမလဲ။နောက်ကော်မတီအနေနဲ့လုပ်ငန်းတွေစတင်လုပ်ဆောင်နိုင်ဖို့ဆွေးနွေးကြမှာဖြစ်တယ်လို့ကော်မတီဝင်တဦးလည်းဖြစ်အမျိုးသားလွှတ်တော်အမတ်တဦးလည်းဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ်
။ကြေညွထားတယ်မလို့လေဒီကော်မတီကဘာမှလုံးလုံးဆိုင်ခြင်းမရှိသေးဘူးလေ။အဲဒါကြောင့်မလို့ကျွန်တော်တို့ကြည့်ရတာမနေ့ကတလာရီမှာပထမဆုံးကြည့်ဒီ109ဦးတုံနေတဲ့အစည်းအဝေးတစ်ခုကိုစလုပ်လို့ကြည့်ရပါတယ်။နောက်အထမကြည့်မကူကလေးမှကြားမှာပြည်ပုံရှိတာဦးရင်းနဲ့ပတ်သက်တဲ့ကော်မတီကအလုံးလုံးနေလို့ဥစားအဲ့ဒါတော့မင်းပြန်ဆွေးနွေးဖို့ရလကိုကြည့်ပြီးမှကျွန်တော်ပြောနိုင်ပါမယ
်။ဖွဲ့စည်းပုံလေ့လာစီစစ်သုံးသပ်ရေးကော်မတီကဖွဲ့စည်းပုံအခြေခံဥပဒေကိုဘလောက်ပြင်ဆင်နိုင်မလဲဆိုတာကတော့ကော်မတီဝင်တွေရဲ့လုပ်ပိုင်ခွင့်နဲ့တာဝန်တွေကိုခွဲဝေပြီးတဲ့အချိန်မှာပြောဆိုနိုင်မှာဖြစ်တယ်လို့လည်းကော်မတီဝင်တွေကပြောပါတယ်။ကော်မတီဝင်တဦးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုလွှတ်တော်အမတ်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်ကတော့ဒေါအောင်ဆန်းစုကြည်သမရဖြစ်ခွင့်ကိုအာမခံပေးနိုင်တဲ့အခြေခံဥပဒေဖြစ်လာရေးအဓိကထားဆွေးနွေးမဲ့အပြင်တခြားအခြေခံဥပဒေပါအချက်တွေကိုလည်းပြင်ဆင်နိုင်ဖို့ကြိုးပမ်းမယ်လို့ပြောပါတယ်
ကျွန်တော်တို့ကဒါအဓိကဆိုရင်လည်းတနည်းအားဖြင့်ရှိပါတယ်ဒီတစ်ခုတည်းကိုကျွန်တော်တို့ကဆွေးနွေးမှာမဟုတ်ပါဘူးနောက်ကပြောပြီးရတယ်ဦးဝင်းဒီဦးနာအုပ်ချုပ်ရေးတရားရှင်ကြီးအလာကျွန်တော်တို့လေးပေါ်အရင်ပေါ်ကလာချင်းတင်တာကအပြင်ပြီးသွားရင်တော့ခပ်ပေါ်ကြီးနေဦးလေးပြင်ဆင်ဖို့ပြင်ဆင်ပြီးဒီလိုပါအဲ့အကုန်လုံးမှာကျွန်တော်တို့ကဒီဒီမိုကရေစီငရီလန်ကြောက်ကြောက်တော့ပြောမှာလားအခုဟာလည်းအဓိကအချက်မှာပါပါတယ်ဒါပေမဲ့ဒီတစ်ခုတည်းကိုကျွန်တော်တို့ဆွေးနွေးမှာမဟုတ်ပါဘူး
2008ဖွဲ့စည်းပုံလေ့လာစီစစ်သုံးသပ်ရေးကော်မတီအဖွဲ့ဝင်တွေကတော့လွှတ်တော်တွေကကိုယ်စားလှယ်အရေးအတွက်အချိုးအစားနဲ့ရွေးချယ်တာဖြစ်လို့စစ်တပ်ကိုယ်စားလှယ်တွေနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေကအဖွဲ့ဝင်တွေရဲ့80ရာခိုင်နှုန်းကျော်ပါဝင်နေတာဖြစ်ပါတယ်။အဓိကအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီကော်မတီမှာ100ရာခိုင်နှုန်းတောင်မပါပါဘူး။ဒါကြောင့်2015ခုနှစ်မှာNLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သမရဖြစ်နိုင်ခွင့်ကိုအာမခံပေးနိုင်တဲ့အခြေခံဥပဒေမျိုးဖြစ်လာအောင်ပြင်ဆင်နိုင်ဖို့အထိဒီကော်မတီကလှုပ်ဆောင်နိုင်မလားဆိုတာကတော့မသေချာပါဘူးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအာမခံပေးနိုင်မဲ့ဖွဲ့စည်းပုံတစ်ခုဖြစ်လာရေးကိုပိုပြီးစိတ်ဝင်စားတဲ့ကော်မတီဝင်တဦးဖြစ်သူဒေါက်တာအေးမောင်ကတော့ကော်မတီဝင်109ဦးဆိုတဲ့အတွက်သဘောတူညီချက်တစ်ခုတစ်ခုရဖို့အတော်ခက်ခဲမဲ့အနေအထားလို့ဆိုပါတယ်ကော်မတီဝင်များလွန်းတဲ့အတွက်သူ့စိုးရင်ချက်ကိုလည်းအခုလိုပြောပါဗျ
။ခုနက109ဆိုတာများလွန်းပါလေ။အဲဒါမဲ့လို့ဒီ109များလွန်းနေတဲ့ခုနကလိုအခြေခံမူတွေကိုဖြတ်ပြီးကမှ time frame ရဲ့တစ်ခုနဲ့ပေါ့လေ။အဲသမတ်ကာလတစ်ခုမှာအခြေအနေနဲ့လုံးပေးဆိုင်နေတယ်။အဲကျွန်တော်ဒီ109ကလည်းပဲရှင်းရှင်းပြပြကိုတော့ခုနကကြံပြချက်တွေကိုရယူဆိုင်နေ။အဓိကတော့ဗျာ time frame ကိုလိုပါလေ။ဒီရင်ကျွန်တော်သွားမယ့်လမ်းကြောင်းအချက်ချင်းပုံပါလေဆိုကျေကာသမတ်ကလေးကိုကျွန်တော်ခြားပေးနိုင်တယ်ဆိုလို့ဖြင့်အစီအရာကုန်ဦးဟာပို့လိုက်ဆိုရင်7ဦးလောက်ပဲဖြစ်သွားတာပေါ့လေဒါတနည်းအားဖြင့်တော့လူများအနေနဲ့သဘောပဲဖြစ်သွားမှာပေါ့ဒီကံ7ဦးလောက်နဲ့ကိုဒါလို့လုပ်ငန်းနဲ့နေထိုင်ဖြစ်သွားမှာ
တစ်ဖက်မှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စုဖွဲ့ထားတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတော့အခုလက်ရှိ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်နိုင်မှာမဟုတ်လို့လုံးဝဖျက်သိမ်းရမယ်လို့ပြောဆိုနေတာပါ။ဒါပေမဲ့လက်ရှိလွှတ်တော်ရင်းကလွှတ်တော်ကိုယ်စားလှယ်တွေကတော့အခုလက်ရှိအခြေခံဥပဒေကိုဖြည်းဖြည်းချင်းပြင်ဆင်သွားနိုင်မယ်လို့အကောင်းမြင်မျှော်လင့်နေကြတာလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုလွှတ်တော်မှဦးဝင်းမြင့်ကတော့ဘဲပါတီကိုကိုစားပြုသည်ဖြစ်ပါစေလွှတ်တော်အမတ်တွေဟာပြည်သူကိုကိုစားပြုတာဖြစ်လို့ဒီမိုကရေစီနည်းစာနိုင်ငံတစ်ခုဖြစ်လာစေမဲ့ဖွဲ့စည်းပုံဖြစ်လာရေးလှုပ်ဆောင်ကြမယ်လို့မျှော်လင့်ထားသူပ
ါတကယ်ဒီမိုကရေစီနိုင်ငံကိုပြည်ပြောင်းလဲခြင်းနဲ့ရှိတယ်ဆိုရင်တော့ဒါဒီမိုကရေစီကျင့်စဉ်တွေကိုတောင်းလဲရပါပေါ့ ာတတကိုယ်စားလှယ်မှာတောင်းရှိရတယ်ဒီကိုယ်စားလှယ်အားလုံးမှာတောင်းရှိရတယ်ဘာလို့ဆိုတော့အလုံးဟာပြည်သူအလုံးဟာတူစီလူချင်းနေတာလူမျိုးလူချင်းနေတဲ့အခါကျတော့ပြည်သူကိုယ်စားလှယ်တွေကပြည်သူရဲ့ဆန္ဒပြည်သူရဲ့သဘောထားကိုအကောင်အထည်ပေါ်ပြဖို့တောင်းရှိရတာပေါ့
ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်စပြီးလေ့လာမယ့်ကော်မတီမှာကော်မတီဝင်များလွန်းတာကလူများပြီးပွဲမစီတဲ့အဖြစ်မျိုးနဲ့လူသလောက်ခီးမရောက်မဲ့အခြေအနေမျိုးဖြစ်လာမှာကိုတော့လူနည်းစုလွတ်တော်ကိုယ်စားလှယ်တွေကစိုးရိမ်နေကြတာလည်းဖြစ်ပါရဲ့ရှင်